မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ဝါရှင်တန်မြို့တော် VOA American အတန်းကနေ2014ခုနှစ်အောက်တိုဘာ18ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40နဲ့48တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။အခုမနက်ခင်းမှာကြားမယ်ထူးခြားတဲ့နိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်တော့ American ပြည်တော်စုအနေနဲ့အီဘိုလာရောဂါကြောင့်အာဖရိကအနောက်ပိုင်းဒေသကိုခီးသွားဖို့ပိတ်ပင်မယ်ဆိုတဲ့ကိစ္စအပေါ်အမေရိကန်အစိုးရကစန့်ကျင်လျက်ရှိကြောင်းသမ္မတအင်ဂျီရိုကနေပြောဆိုလိုက်ပါတယ်။အာရှနဲ့ဥရောပနိုင်ငံပေါင်း90ကျော်ကခေါင်းဆောင်တွေတက်ရောက်တဲ့နှစ်ရက်ကြာထိပ်သီးညီလာခံကိုအီတလီနိုင်ငံမှာမနေ့ကဖွင့်လှစ်လိုက်ပါတယ်။စိတ်မချရတဲ့အစ်မမီတဲ့တရုတ်နိုင်ငံတို့ကုန်ပစ္စည်းတွေမတင်သွင်းမဲ့သပိတ်မှောက်ကြဖို့ဆိုပြီးတော့ဗီယက်နမ်နိုင်ငံမှာတောင်းဆိုမှုတွေရှိနေပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့ဟောင်ကောင်ဆန္ဒပြပွဲနောက်ဆုံးအခြေအနေကိုကြားဖို့ရှိသလိုဗိုင်မွန်းတက်နေဂျာနယ်သတင်းသမားတွေအပေါ်ထောင်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးဆန္ဒစည်းကောင်စီယာယီဖွဲ့ဝင်တူဖြစ်တဲ့ဦးစောသက်ထွေးနဲ့မေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းကိုနောက်ပိုင်းမှာတင်ပြသွားမှာပါ။ဒါအပြင်တရံသားတတူဖော်ရေးလုပ်ငန်းတွေကိုလာရောက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံခြားကုမ္ပဏီနဲ့ပတ်သက်ပြီးတော့နေပြည်တော်မှာဘာတွေဆွေးနွေးခဲ့ကြလဲဆိုတာအပါအဝင်မြန်မာအစိုးရတပ်တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစီးရီးတင်မာမှုအခြေအနေကြောင့်နိုင်ငံငြိမ်းချမ်းရေးပေါ်မှာစိုးရိမ်တန်တွေထွက်လာနေတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပြီးမှဖြစ်ပါတယ်ဗျာ
။ကောင်းပါပြီခင်ဗျာ။ကိုရနေကျွန်တော်တို့စပြီးတော့ကြီးညာပေးမယ့်သတင်းတွေမှာပထမအဦးဆုံးသတင်းကတော့ American ပြည်ထောင်စုအနေနဲ့လျင်မြန်စွာကူးစက်နေတဲ့ Ebola ရောဂါအဓိကဖြစ်ပွားရာအာဖရိကအနောက်ပိုင်းဒေသကိုခီးသွားလာမှုပိတ်ပင်မှုကိစ္စကိုအစိုးရအနေနဲ့ဆက်လက်ပြီးတော့စန့်ကျင်နေဆဲဖြစ်တယ်လို့သမ္မတအင်ဂျီရိုရဲ့ပြောရေးဆိုခွင့်ရှိသူ George Arnes ကပြောဆိုလိုက်ပါတယ်။ Ebola ရောဂါနဲ့ပတ်သက်ပြီးတော့ဘလို့တုံ့ပြန်ဆောင်ရွက်ကြမယ်ဆိုတာကိုထိတ်တန့် American ကျန်းမာရေးအရာရှိတွေကကြာသာပတေးနေ့ကွန်ဂရက်လွှတ်တော်ရဲ့ရှေ့မှောက်မှာဆွေးနွေးကြပြီးတဲ့နောက်အခုလိုပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။နောက်အာဖရိကမှာ Ebola virus ရောဂါပြန့်ပွားနေမှုက American ပြည်ထောင်စုရဲ့ကျန်းမာရေးစနစ်ပေါ်မှာကာလတရှိချင်းချောက်နေမှာကိုစိုးရိမ်နေအကြောင်း American ရောဂါကာကွယ်ရေးနဲ့ထိန်းချုပ်မှုဘူဌာန CDC ရဲ့ညွှန်ကြားရေးမှူး Dr. Thomas Frieden ကပြောဆိုပါတယ်။ကျန်းမာရေးစောင့်ရှောက်မှုစနစ်ပုံမိုးပြီးတော့အားကောင်းလာအောင်လုပ်ဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုပေးသူတွေကိုလေ့ကျင့်ပညာပေးမှုတို့ကအီဘိုလာရောဂါရဲ့ချင်းချောက်မှုကိုအကောင်းဆုံးတုံ့ပြန်ဆောင်ရွက်တာဖြစ်လိမ့်မယ်ဆိုပြီးတော့သူကပြောဆိုပါတယ်။ဒီရောဂါအတွက်ထိရောက်တဲ့ဆေးဝါးတွေမရှိသေးတဲ့အကြောင်းဒေါက်တာ Frieden ကအတိအမှတ်ပြောဆိုခဲ့တယ်လို့သူ့အနေနဲ့အီဘိုလာရောဂါဟာအမေရိကန်ပြည်သူလူထုအတွက်ကြီးမားတဲ့ချင်းချောက်မှုတစ်ခုမဟုတ်ပါဘူးလို့အခိုင်အမာယုံကြည်နေဆဲဖြစ်တဲ့အကြောင်းပြောဆိုပါတယ်ခင်ဗျာ
။တူရကီနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဆီးရီးယားနယ်စပ်ကကိုဘာနီမြို့ကလေးမှာဖြစ်ပွားနေတဲ့တလကြားတိုက်ပွဲတွေကြောင့်တေဆင်းရသူပေါင်းဟာ660ကျော်ရှိနေပြီလို့လူခွေရင်စောင့်ကြည့်သူတွေကပြောပါတယ်။ကတ်စ်တိုက်ခိုက်ရေးတပ်တွေကြောင့်တေဆုံးခဲ့ရတဲ့ IS Islamic စစ်သွေးကြွအရေးအတွက်ဟာ384ယောက်ရှိနေပြီလို့ဗြိတိန်ခြေဆိုင်ဆီးရီးယားအရေးစောင့်ကြည့်တဲ့လူခွေရင်ဖွဲ့ကကြာသပတေးနေ့ကထုတ်ပြန်တဲ့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။အသက်ခံခဲ့ရတဲ့ကတ်စ်တိုက်ခိုက်ရေးသမားတွေကတော့258ယောက်ရှိတယ်လို့ဆိုပါတယ်။660လို့စီးရင်မှာတင်ပြထားပေမဲ့ IS အဖွဲ့ဘက်ကရော Cuts တွေဘက်ကပါတေဆုံးတန်ရာရသူတွေနဲ့ပတ်သက်ပြီးအထူးသိုးသိုးသိပ်သိပ်လုံနေတဲ့အတွက်ကြောင့်တေဆုံးသူအရေအတွက်စုစုပေါင်းဟာအခုတည်းနဆပိုးသွားနိုင်တယ်လို့လည်းလူခွင့်ရေးအဖွဲ့ကပြောပါတယ် American Pentagon စစ်ဌာနချုပ်ကတော့ကိုဘာနီမြို့တော်ဝိုက်မှာ American ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တေဆုံးရတဲ့IS Islam စစ်သွေးကြွအရေးအတွက်ကရာဂဏန်းအတော်များတယ်လို့ဆိုပါတယ်။ဒါပေမဲ့မြေပြင်အခြေအနေဟာတည်ငြိမ်မှုတိတ်ပြီးမရှိသေးတဲ့အတွက်ဒီမျိုးဟာ IS Islam စစ်သွေးကြွရဲ့လက်ထဲကိုအချိန်မရွေးပြန်ပြီးကျသွားနိုင်တဲ့အနေအထားမှာရှိနေတယ်လို့လည်းပြောပါတယ်
။အာရှနဲ့ဥရောပနိုင်ငံပေါင်း90ကျော်ကခေါင်းဆောင်တွေတက်ရောက်တဲ့နှစ်ရက်ကြာထိပ်သီးညီလာခံကိုအီတလီနိုင်ငံမီလန်မြို့မှာကြာသပတေးနေ့ကဖွင့်လှစ်လိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့အရေးဟာညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေအနေနဲ့ဦးစားပေးကိစ္စတစ်ခုဖြစ်တယ်လို့ဆိုပါရယ်။ဒါဟာဆယ်ချိန်မြောက်ကျင်းပတဲ့အစည်းအဝေးဖြစ်ပြီးတော့ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေနောက်ပြီးအကြမ်းဖက်ဝါဒနဲ့ပတ်သက်တဲ့ကိစ္စတွေကိုအာရုံစိုက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါရယ်။ယူကရိန်းနိုင်ငံအရှေ့ဘက်မှာရှိတဲ့ရုရှားကိုလူလာတဲ့ခွဲထွက်ရေးတပုံနေနဲ့အစိုးရကြားအပြစ်ခတ်ရက်စက်ရေးကိစ္စကိုတေးကြအောင်ရုရှားအနေနဲ့လုပ်ရမယ်လို့အီတလီနိုင်ငံကိုခီးရောက်မဆိုင်မှာပဲဂျာမန်ဝန်ကြီးချုပ်အင်ဂလာမာကယ်ကပြောဆိုလိုက်ပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုအပါအဝင်တခြားဥရောပခေါင်းဆောင်တွေနဲ့တောက်ကြနေမီလန်မှာတွေ့ဆုံမှုစီစဉ်ထားတယ်လို့ဆိုပါတယ်။မစ္စတာပူတင်ဟာရုရှားနိုင်ငံကဒဏ်ငွေကိုဥရောပကို အနောက်ရှက်ကင်းကင်းနဲ့တင်ပို့နိုင်မှုအတွက်တရားမှုရှိအောင်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တီးတန့်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းဆိုပါရခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့15နိုင်ငံအဖွဲ့ဝင်ဖြစ်တဲ့နှစ်နှစ်ကြာတာဝန်ထမ်းဆောင်ဖို့ကုလသမဂ္ဂအထွေထွေညီလာခံကနေကြာတဲ့ပြည်နယ်မှာအင်္ဂိုလာမလေးရှားနယူးဇီလန်စပိန်နဲ့ဗင်နီဇွဲလားနိုင်ငံတွေကိုရွေးချယ်လိုက်ပါတယ်အခုလိုလုံခြုံရေးကောင်စီ15နိုင်ငံအဖွဲ့ဝင်ဖြစ်ဖို့အတွက်ကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံပေါင်း193နိုင်ငံထဲက3ပုံ2ပုံမဲထက်ရွေးချယ်မှရတာဖြစ်ပါတယ်အခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာသုံးကြော့မဲပေးခဲ့ပြီးတဲ့နောက်မှာနယူးဇီလန်နဲ့စပိန်ကိုတူရကီကရှုံးသွားခဲ့တာဖြစ်ပါတယ်။အိန္ဒိယစီးရီးယားနိုင်ငံမှာအစွန်းရတွေရဲ့တပ်ဖြတ်မှုတွေနဲ့ပြည်ရင်းစစ်ဖြစ်ပွားနေတာနဲ့ပတ်သက်ပြီးတူရကီအစိုးရဟာနိုင်ငံတကာရဲ့ဖိအားပေးမှုတွေတိုးပြီးခံရချိန်မှာပဲအခုလိုမဲပေးရွေးချယ်ခဲ့တာမို့ရှုံးနိမ်သွားတာဖြစ်နိုင်တယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။တူရကီအရာရှိတွေကတော့အခုထွက်လာတဲ့ရလဒ်နဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်မပြောဆိုသေးပါဘူး။အနိုင်ရသွားတဲ့နိုင်ငံ၅နိုင်ငံကတော့2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီး2019ခုနှစ်အထိကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အဖွဲ့ဝင်15နိုင်ငံထဲမှာဗီဒီယိုအာဏာသုံးခွင့်မရှိတဲ့နိုင်ငံတွေအဖြစ်နဲ့အာဂျင်တီးနား၊ဩစတြေးလျ၊လူဇင်ဘတ်၊တောင်ကိုရီးယားနဲ့ရဝမ်ဒါနိုင်ငံတွေနဲ့အတူတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်
။ View American သံမြန်မာပိုင်းအစီအစဉ်ကနေပြီးတော့နာနေခင်သတင်းတွေဆက်လက်ကြေညာနေပါတယ်။အခုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်။ရုပ်တံလွှင့်သတင်းမီဒီယာ၏အပေါ်ကြီးကြပ်ဖို့ကောင်စီဖွဲ့စည်းရေးကိစ္စပါဝင်တဲ့ရုပ်တံလွှင့်မီဒီယာဥပဒေကြမ်းနဲ့ပတ်သက်ပြီးတော့ဥပဒေပြုလွှတ်တော်အမတ်တွေကအသေးစိတ်မလေ့လာဘဲနဲ့အတည်ပြုခဲ့ပုံရတယ်လို့သတင်းမီဒီယာနဲ့ရုပ်တံလွှင့်မီဒီယာလောကကပြစ်တင်ဝေဖန်နေကြပါတယ်။အဲ့ဒီဥပဒေကြမ်းကိုအမျိုးသားလွှတ်တော်ကကြာသာပတေးနေ့မှာအတည်ပြုလိုက်တာပါ။ဒီဥပဒေကိုပြန်ကြားရေးဝန်ကြီးဌာနကအမျိုးသားလွှတ်တော်မှတင်ပြပြီးတိတ်မကြခင်မှာပဲမြန်မြန်ဆန်ဆန်အတည်ပြုခဲ့တာဟာအမျိုးသားလွှတ်တော်ဘက်ကကိုယ်စားလှယ်တွေဒီဥပဒေကိုတေချာမလေ့လာခဲ့ဘဲနဲ့အတည်ပြုခဲ့တာလားဆိုပြီးတော့မေးခွန်းထုတ်စရာတွေဖြစ်နေတယ်လို့မြန်မာသတင်းသမားတွေကပြောဆိုနေကြပါတယ်။ရုပ်သံလွှင့်မီဒီယာဥပဒေထဲမှာပါရှိတဲ့အချက်တချို့ဟာပြန်ကြားရေးဝန်ကြီးဌာနဘက်ကရုပ်သံလွှင့်သတင်းမီဒီယာလောကကိုလွှမ်းမိုးဖို့လက်ဦးမှုယူထားတဲ့သဘောတွေပါရှိနေတဲ့အတွက်သဘောမတူကန့်ကွက်ပြောဆိုတာဖြစ်တယ်လို့လည်းပြည်တွင်းပြည်ပအခြေစိုက်ရုပ်သံလွှင့်သတင်းဌာနတွေကဆိုပါတယ်။အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်ပြီးဖြစ်တဲ့ရုပ်သံလွှင့်သတင်းမီဒီယာဥပဒေမူကြမ်းကိုနောက်တစ်ဆင့်အနေနဲ့တော့ပြည်သူ့လွှတ်တော်မှဆွေးနွေးဖို့ကြားရှိနေသေးပြီးပြည်သူ့လွှတ်တော်ကဆက်ပြီးတော့အတည်ပြုခဲ့မယ်ဆိုရင်တော့ပြည်တော်စုလွှတ်တော်ကနေဥပဒေဖြစ်ပြဋ္ဌာန်းဖို့အတွက်နိုင်ငံတော်သမ္မတစီကိုပေးပို့ရမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ဟောင်ကောင်ရဲတွေကလက်ထိတ်အခက်ခံရတဲ့ဆန္ဒပြသူတဦးကိုရိုက်နှက်နေတဲ့ဗီဒီယိုအခွေဟာတရုတ်နိုင်ငံရဲ့တခုတည်းသောထွက်ပေါက်ဖြစ်တဲ့ကွန်ပျူတာအွန်လိုင်းမှာအလင်းအမြန်ပြန့်နှံ့သွားခဲ့တာမို့တရုတ်နိုင်ငံတလွှားမှာအခုလိုရဲတွေရဲ့မတရားတဲ့အပြုမှုနဲ့အကြမ်းဖက်မှုတွေကိုသတင်းသမားတွေကထောက်ပြရေးသားလာကြပါတယ်။ဒီသတင်းကို TVB သတင်းဌာနကဖော်ပြရမှာမူရင်းမဟုတ်ဘဲအရိုက်နှက်ခံရတာကိုမပြဘဲပြောင်းလဲပစ်တာနဲ့ပတ်သက်ပြီးလွန်ခဲ့တဲ့နှစ်ရက်က TVB သတင်းဌာနကသတင်းသမား40ကျော်ကနေအိတ်ဖွင့်ပေးစာတစောင်ထုတ်ပြန်ပြီးကန့်ကွက်ခဲ့ကြပါတယ်။ဆန္ဒပြသူကိုရဲကကန့်ကြောက်ရိုက်နှက်တဲ့ပုံကို TVB စီမံခန့်ခွဲရေးကနေဖဲထုတ်ထားတယ်လို့ဆိုပါတယ်။ TVB ဝန်ထမ်း80ကျော်ကလည်းဒီသတင်းသမားတွေကိုထောက်ခံကြောင်းလက်မှတ်ရေးထိုးထားတဲ့စာကိုထုတ်ပြန်ခဲ့ပါတယ်။ဟောင်ကောင်သတင်းသမားများအဖွဲ့အပါအဝင်ဟောင်ကောင်မှာရှိတဲ့သတင်းသမဂ္ဂနဲ့အဖွဲ့အစည်း9ခုကလည်း TVB သတင်းဌာနကသတင်းတောက်တွေရဲ့လုပ်ရက်ကိုအပြည့်အဝထောက်ခံကြောင်းကြေညာချက်တစောင်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကြားတင်းမာမှုတွေရှိနေခြင်းအတွင်းမှာပဲစိတ်မချရတဲ့အစ်မမီတဲ့တရုတ်နိုင်ငံတို့ကုန်ပစ္စည်းတွေကိုမတင်သွင်းမဲ့တပိတ်မှောက်ဖို့ဗီယက်နမ်မှာစီးပွားရေးအတိုင်းဝိုင်းကနေပြီးတော့တောင်းဆိုနေပါတယ်။ဒီလှုပ်ရှားမှုကိုဗီယက်နမ်ကူတိုင်းရောင်းဝယ်ရေးအသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ဘူတီယန်လော့ကဦးဆောင်တာပါ။စစ်မှုလုပ်ငန်းတွေနဲ့စားသုံးသူတွေအနေနဲ့ဗီယက်နမ်လုတ်ထုတ်ကုန်တွေကိုအသုံးပြုကြဖို့လည်းအားပေးတိုက်တွန်းနေပါတယ်။တောင်တရုတ်ပင်လယ်တွင်းမှာလှုပ်ဆောင်နေတဲ့တရုတ်နိုင်ငံရဲ့ပြုမှုမှုကိုစန့်ကျင်ကြပြီးကိုယ်နိုင်ငံအပေါ်တည်ဆာရှိကြဖို့လည်းတိုက်တွန်းပါတယ်။ဥက္ကဋ္ဌလော့ကတရုတ်နိုင်ငံတို့ကုန်ပစ္စည်းတွေအားလုံးကိုတပိတ်မှောက်ဖို့တောင်းဆိုတာမျိုးမဟုတ်ကြောင်းအိမ်တွင်းထုတ်ကုန်ပစ္စည်းတွေနဲ့စိတ်ချရတဲ့လူသုံးကုန်ပစ္စည်းတွေပြီးတော့ဈေးနှုန်းတင့်တင့်တဲ့ပစ္စည်းတွေအရေးပါတဲ့ပစ္စည်းတွေကိုတော့ဆက်လက်ပြီးတော့ဝယ်ယူသုံးစွဲပါလို့ပြောဆိုပါရခင်ဗျာ
အကြမ်းဖက်တိုက်ဖျက်ရေးအဖွဲ့ကနေဖမ်းဆီးခဲ့တဲ့လူ14ယောက်ထဲမှာ IS အစွန်းရောက်အဖွဲ့အတွက်အကြမ်းဖက်သမားစုဆောင်းသူ3ဦးပါဝင်တယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေကဒေသအတော်များများကိုထိန်းချုပ်ထားတဲ့ IS အဖွဲ့နဲ့ဆက်နွယ်နေတဲ့ဒ သူ36ဦးတည်းမင်းလေးကိုဖမ်းဆီးထားတာပါဒီထဲကဒီသတင်းတပတ်ထဲမှာပဲဖမ်းဆီးခဲ့တဲ့အကြမ်းဖက်သမားလို့တန်တရာရှိသူတွေကအနည်းဆုံး3ဦးဟာစီးရီးယားကိုတိုက်ခိုက်ရေးသမားတွေဆစ်လွတ်ဖို့နဲ့လူသစ်စုဆောင်တဲ့အမကန်အဖွဲ့တွေကဖြစ်မယ်လို့ယုံကြည်ကြောင်းမလေးရှားရဲကပြောပါတယ်ဒီထဲမှာမလေးရှားနိုင်ငံရဲ့စွမ်းအင်ရင်းနဲ့တဘာဝဝန်းကျင်စိမ့်လိုင်းရေးဝန်ကြီးဌာနကလက်ထောက်ညှိမှုတအုပ်လဲပါဝင်တယ်လို့ဆိုပါတယ်သူဟာစီးရီးယားကိုသွားမဲ့တိုက်ခိုက်ရေးသမားတွေကိုငွေကြေးထောက်ပံ့ပေးနေတယ်လို့အဘူဆာယစ်စစ်သွေးကြော်ရင်လည်းအဆက်အသွယ်ရှိတယ်လို့ရဲကပြောပါတယ
်နီပေါ်နိုင်ငံဟီဝန်တာတောင်တန်းမှာနှင်းတူကြီးပြိုကျပြီးတော့တောင်ပြိုတဲ့အတွက်လူ20ထက်မနည်းသေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့တောင်တဲ့သမားတွေရဲ့ကေဇယ်ကြီးအဖွဲ့ကနေပြီးတော့ရှာဖွေနေကြပါတယ်ကမ္ဘာအမြင့်ဆုံးနံပါတ်10အဆင့်ရှိတဲ့အန်နာပူရနာတောင်ကိုဝိုင်းပတ်ထားတဲ့တောင်တဲ့လမ်းဒါမှမဟုတ်ရင်အဲ့တောင်ရဲ့အနီးအနားမှာတောင်တဲ့သမားအယောက်80ထက်မနည်းပျောက်ဆုံးနေတုံးပဲလို့တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့တော့ခင်မျိုးသက်တို့ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာသောရရှင်များခင်ဗျာကျွန်တော်တို့စပိုင်းဆိုင်ရာအနေငယ်ချုပ်ရင်းမှုရှိနေတဲ့အတွက်အစောပိုင်းကအစီအစဉ်တွေအနေငယ်အပြောင်းလဲဖြစ်ပြီးတော့ပုံမှန်ထုတ်လွှင့်နေကြအတိုင်းမထုတ်လွှင့်ပေးနိုင်ခဲ့တဲ့ဥစ္စာကိုအနုညွတ်တောင်းပန်ပါတယ်အခုကစပြီးတော့ကျွန်တော်တို့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်မြန်မာသတင်းတွေကိုမပြောခင်မှာဟောင်ကောင်ဆန္ဒပြပွဲအခြေအနေကိုပြောပြချင်ပါတယ်ဟောင်ကောင်မှာသတင်းပတ်အတော်ကြာဖြစ်ပွားနေတဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေအဆုံးသတ်နိုင်အောင်ဆွေးနွေးမှုတွေပြန်ဆနိုင်မယ့်နည်းလမ်းတွေကိုရှာသွားမယ်လို့ဟောင်ကောင်ထိပ်တန်းခေါင်းဆောင်လျူချွန်ရင်းကပြောလိုက်ပါတယ်ဆန္ဒပြပွဲတွေအကြောင်းဟောင်ကောင်မှာလမ်းတွေပိတ်ပြီးတော့စီးပွားရေးအချက်အချာကျတဲ့နေရာတွေလည်းပိတ်ဆို့သွားခဲ့ပါတယ်ဆွေးနွေးမှုတွေကိုအစောဆုံးအနေနဲ့ရှေ့သတင်းပတ်လောက်မှာစတင်ကောင်းစတင်လာနိုင်တယ်လို့ဟောင်ကောင်ကနေသတင်းပေးပို့ထားတာကိုပြောပြပေးကြပါတယ်ခင်ဗျာ2019ခုနှစ်ဟောင်ကောင်အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာတရုတ်ဆိုရကသဘောတူတဲ့ကိုယ်စားလှယ်လောင်းတွေကိုပဲလူတယောက်ကိုတမဲနှုံမဲပေးရွေးချယ်သွားဖို့တရုတ်မျိုးသားပြည်သူ့ကွန်ဂရက်ရဲ့အမြဲတမ်းကော်မတီကနေဩဂတ်လ31ရက်နေ့မှာချမှတ်လိုက်တဲ့အမိန့်ပြန်နှံပေါ်မှာသူ့အနေနဲ့အလျှော့ပေးသွားမှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးလျူချွန်ရင်းကကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
် Politics is the art of the possible and we have to draw a line between possibilities and impossibilities
နိုင်ငံရေးဆိုတာဖြစ်နိုင်ခြေရှိတာကိုလောရတာပါကျွန်တော်တို့အနေနဲ့ဖြစ်နိုင်ခြေရှိတာနဲ့ဖြစ်နိုင်ခြေမရှိတဲ့ဟာကိုခွဲခြားရဖို့လိုရတယ်ဘိုးအာနာပိုင်တွေကသူတို့အနေနဲ့ဩဂုတ်လ၁ရက်နေ့ကဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးသားပါကျွန်တော်တို့အနေနဲ့လည်းចောင်းသားတွေနဲ့အပြေရှားကြည့်ကြပါတယ်အဲ့လိုဆိုရင်ဟောင်ကောင်ကမဲပေးသူ၅သန်းအနေနဲ့2019ခုနှစ်မှာလုံမဲ့အုပ်ချုပ်ရေးမှုနေရာအတွက်ရွေးကောက်ပွဲကိုဟောင်ကောင်တမိုင်းမှာပထမဆုံးအကြိမ်ဖြစ်နေမဲပေးနိုင်မှာဖြစ်ပါတယ်အရင်တုန်းကတော့ဒါမျိုးတစ်ခါမှမဖြစ်ဘူးပါဘူ
းရဲဝတ်ဝတ်ထားတဲ့ရဲတွေကလူမှုရေးအလုပ်တွေကိုလုပ်နေတဲ့ကန်ဆန်းကိုရိုက်နှက်နေတဲ့ဗီဒီယိုကိုထုတ်လွှင့်ပြီးတရက်ကြာမှာအခုလိုသတင်းစာရှင်းလင်းပွဲကျင်းပခဲ့တာလည်းဖြစ်ပါတယ်ရဲကရိုက်နှက်ခဲ့လို့ရခဲ့တဲ့ဒဏ်ရာတွေကိုသူကသတင်းတောက်တွေကိုနောက်ပိုင်းမှာပြသခဲ့ပါတယ်ကြော်စပရီနေအစောပိုင်းတုန်းကတော့အစိုးရယုံနာကလမ်းတွေကိုပိတ်ဆို့ထားတဲ့ဆန္ဒပြတဲ့သူတွေကိုရဲကငရုတ်ရည်နဲ့ပတ်ပြီးတော့လူစုခွဲဖို့လုပ်ခဲ့ပါတယ်။အစိုးရကတော့ဆန္ဒပြတာတွေဟာတရားမဝင်ဘူးလို့မှတ်ယူထားပါတယ်။ဟောင်ကောင်ဖွဲ့စည်းပုံနဲ့ပြည်မနဲ့ဆက်ဆံရေးဝန်ကြီးရေမွန်တမ်ကတော့အကြီးအကဲနေရာအတွက်ရဲသားတွေကရွေးချယ်တာကိုကပောက်မှာခွင့်ပြုတဲ့နိုင်ငံဟာမရှိသလောက်ပဲလို့အခိုင်အမာပြောကြားလိုက်ပါတယ်။2019ရွေးကောက်ပွဲအတွက်ချမှတ်ထားတဲ့စည်းမျဉ်းနေတိုင်းအမြန်အကောင့်ထဲမှာပေါ်နိုင်မှုဆိုရင်လူတယောက်ကိုတမဲနှုံးနဲ့မဲပေးခွင့်အောင်မှရကြင်မှရတော့မှဖြစ်တယ်လို့ပြောလိုက်ပါတယ
် There are many years ahead for our young students. They should not just put all their focus on 217. If they can
ကျွန်တော်တို့ကျောင်းသားလူငယ်တွေအတွက်ရှေ့လျှောက်နှစ်တွေအများကြီးရှိပါသေးတယ်။သူတို့အနေနဲ့ဒီ2019တခုတည်းကိုပဲအာရုံစိုက်တင်ပါဘူး။2019ကိုနည်းနည်းလောက်ကြောပြီးတော့ကြည့်လိုက်မယ်ဆိုရင်သူတို့ရဲ့ရည်မှန်းချက်တွေပြေကောင်းပြေလာနိုင်ပါတယ်။2019ကနောက်ဆုံးမဟုတ်ပါဘူး။ဒါဟာဟောင်ကောင်ဒီမိုကရေစီစာမျက်နှာရဲ့အစဖြစ်ပြီးကျွန်တော်တို့နောက်တစ်ပတ်ဆွေးနွေးတဲ့အခါကျောင်းသားတွေအနေနဲ့ဒါကိုမြင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ
်။ဟောင်ကောင်ကျောင်းသားသမဂ္ဂနဲ့ရောတခြားအဖွဲ့အစည်းတွေနဲ့ပါရှေ့တစ်ပတ်မှာအစောဆုံးဆွေးနွေးမှုတွေလုပ်နိုင်ဖို့မျှော်လင့်တယ်လို့လျူးကပြောပါတယ်။အခုလိုသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးမဲ့လဲရဲတွေကကန်ဆန်းကိုရဲရဲဆက်ဆက်ရိုက်နှက်ခဲ့တဲ့အပေါ်မှာဒေါသထွက်နေတာတွေကတော့ရော့မသွားခဲ့ပါဘူး။ဒီဖြစ်ရမှာပါဝင်ခဲ့တဲ့ရဲရာရှိတွေကိုတခြားတာဝန်တွေကိုပြောင်းလဲဖိလိုက်ပြီးတော့အဲ့ဒီလူတွေကိုလည်းစုံစမ်းစစ်ဆေးသွားမယ်လို့အာဏာပိုင်တွေကကတိပေးခဲ့ပါတယ်။တန်တရားရှိရတဲ့ရဲရာရှိတွေကိုတာဝန်အသစ်တွေပေးလိုက်တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့ဟောင်ကောင်ခရိုင်ကောင်စီဝန်10ယောက်ကလုံခြုံရေးကော်မတီမှသူတို့တာဝန်ယူထားတဲ့ယာတူးတွေကနေနှုတ်ထွက်မယ်လို့ချိန်ညှောက်ခဲ့ကြောင်းဟောင်ကောင်လွှတ်တော်အမတ် James Tu ကပြောပါတယ်
။ It is a very blatant serious assault if not a torture act. very serious
ဒီကိစ္စဟာနှိမ့်ဆက်ညှဉ်းပန်းတာမဟုတ်ဘူးဆိုရင်အရှက်တိတ်ခါမဲ့စွာနဲ့ပြောင်ကြကြဆူဆူရွရွတိုက်ခိုက်တာပါအရန်ဆိုးပါတယ်ဒါပေမဲ့အခုချိန်ထိတော့ဘယ်သူမှဖမ်းတာမရှိသေးပါဘူးဒါပေမဲ့ဒီကိစ္စကတိတ်ကိုရှင်းပါတယ်ခံလိုက်ရတဲ့သူကိုရိုက်ခံရသလားလို့မေးကြည့်လိုက်ပါတကယ်လို့ဟုတ်တယ်ဆိုရင်ဒါဟာအဲ့လူတွေကိုဖမ်းဆီးအရေးယူရမှာဖြစ်ပါတယ
်ဒီချိန်ထဲမှာပဲဗြိတိန်အနေနဲ့လည်းဟောင်ကောင်ပြည်သူတွေရဲ့အခွင့်အရေးကိုထောက်ခံတဲ့ကြောင်းဒီမိုကရေစီစနစ်မှာလူထုကအမှန်တကယ်ရွေးချယ်တာမျိုးပဲဖြစ်ရမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောကြားလိုက်ပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့လည်းဟောင်ကောင်နဲ့တရုတ်မှာရှိတဲ့သက်ဆိုင်ရာအာဏာပိုင်တွေနဲ့အနီးကပ်ပြောစုဆက်ဆံတာတွေရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာခီကပြောလိုက်ပါတယ်။ဟောင်ကောင်ရဲ့ဒီမိုကရေစီရေလှုပ်ရှားမှုနဲ့ပတ်သက်ပြီးဆက်ဆံဆွေးနွေးမှုတွေဖြစ်ပေါ်လာအောင်ဘယ်အတိုင်းအတာထိလှုပ်ဆောင်သွားမယ်ဆိုတာကိုဒီမိုကရေစီရေလှုပ်ရှားသူတွေစဉ်းစားနေကြတဲ့အတွက်ဟောင်ကောင်ရဲ့လမ်းနေပေါ်မှာတော့အခြေအနေတွေဟာအခုအခါမှာငြိမ်သက်နေပါတယ်ခင်ဗျာ။
ရရှိနေပြအခုတလောမြန်မာနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားအင်အားစုတွေအကြားတင်းမာမှုတွေတိုက်ပွဲထပ်ဖြစ်တဲ့သတင်းတွေကြားနေရသလိုတိုင်းရင်းသားအင်အားစုတချို့ကလည်းစစ်အင်အားစုစည်းမှုတွေပုံမထွက်လုလာကြပါတယ်ဆိုရင်ပြည်သူတွေမျှော်လင့်တောင်းတနေတဲ့တိုင်းနိုင်ငံလုံးအပြစ်ခတ်ရစဲရေးတို့ညဉ့်ညံရေးတို့ဆိုတာဘယ်အခြေအနေရောက်နေပါသလဲညဉ့်ညံရေးအလားအလာရှေ့တိုးနိုင်အောင်ဘာတွေဆောင်ရွက်သင့်ပါသလဲဆိုတာအခုလာမယ့်ညတိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာအဝင်ဆွေးနွေးလို့ရသောရရှင်ရဲ့ကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023192555 fax နံပါတ် 2023192555 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပို့နိုင်ရပါတယ်။ညာပဝင်ဆွေးနွေးကြဖို့ဖိတ်ကြပါတယ်။
ဘရရှင်နေကျွန်တော်တို့ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့စနေည9:00မတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာ။အခုကစပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဘိုင်မွန်းတဲ့နေဂျာနယ်ကသတင်းသမားတွေထောင်ချခံလိုက်ရတဲ့အကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။နိုင်ငံတော်ချီညိုပြက်စီမှုစူပူအောင်လှုပ်ဆော်မှုပုံမှန်905ခါခွေးနဲ့တရားစွဲခံထားတဲ့ဘိုင်မွန်းတဲ့နေဂျာနယ်ကထုတ်ဝေသူအယ်ဒီတာနဲ့သတင်းတော့ပါဝင်5ဦးကိုဗဘေးတန်းတရားရုံးကနေထောင်ဒဏ်2နှစ်စီချမှတ်ခဲ့ပါတယ်မီဒီယာဥပဒေရှိနေပြီးဖြစ်ပေမဲ့မီဒီယာဥပဒေနဲ့စီရင်မှုမရှိခဲ့တဲ့အတွက်တိုင်းတရားရုံးကိုဆက်တက်မယ်လို့သတင်းသမားတွေရဲ့ရှင်းလင်းကပြောဆိုလိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ထိုင်းချေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဘိုင်မွန်းတဲ့နေဂျာနယ်ကထုတ်ဝေသူတွေအက်ဒီတာတွေအပါအဝင်သတင်းသမား5ဦးကိုနိုင်ငံတော်အကြီးညိုပြက်စီမှုစူပူအောင်လှုပ်ဆော်မှုပုံမှန်905ခခွေးနဲ့အမြင့်ဆုံးထောင်ဒဏ်ကိုအောက်တိုဘာလ16ရက်နေ့မှာဗဘဲတန်းတရားရုံးကနေချခဲ့တာပါသူတို့တွေဟာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုဂျားပြက်အစိုးရဖြစ်ပြည်သူတွေကတင်မြောက်ကြောင်းဒီမိုကရေစီရဲ့ဆင်ဆက်မပြတ်လှုပ်ရှားသူများအဖွဲ့ရဲ့ထုတ်ပြန်ချက်ကိုဂျာနယ်မှာဖော်ပြခဲ့တာကြောင့်အခုလိုမျိုးပြစ်ဒဏ်များချမှတ်ခဲ့တာပါသတင်းသမားတွေရဲ့ရှေ့နေဦးကျော်ဝင်းကတော့မီဒီယာသမားတွေဖြစ်တာကြောင့်မီဒီယာဥပဒေနဲ့သာစီရင်ဖို့ဒီတဲ့မြင့်တဲ့တရားရုံးမှာအယူခံဆက်လျှောက်မယ်လို့ပြောပါတယ်
ပိုင်ရှင်ရနှစ်ယောက်ပြပိုင်ရှင်နှစ်ယောက်ကဥကျော်မင်းခိုင်ရင်ရင်းမင်းထွန်းရင်ပိုင်ရှင်ရနှစ်ယောက်နောက်အက်ဒီတာနှစ်ယောက်ပေါ့နော်အက်ဒီတာကတော့ဟိုပါပေါ့ဦးဝင်းတင်ဆိုတာရယ်ဦးအောင်တန်ဆိုတာရယ်နှစ်ယောက်ပတင်းယောက်ကတော့မင်းဝတ္တန်ပေါ့နော်ဦးမင်းနည်းနည်းစီကြတယ်ဗျအဲငါးယောက်ကြီးတောက်ကုန်နည်းနည်းစီပေါ့နော်ငါခါကွေပြစ်ပြန်ငါဒါအမြင့်ဆုံးချရတာလေဗျပတင်းတရက်ကိုပေါ်ပြတာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါဖြစ်တဲ့ကိစ္စလေဖြစ်တဲ့ကိစ္စကျွန်တော်တို့ကဒီကိစ္စမှာသူကမြက်ကြည့်တာကြီးလောအကြီးတယ်ပေါ့ဗျာဟိုအမြင့်ဆုံးပြည်ထောင်ချထားတယ်ပေါ့ဒါသတင်းနဲ့ပတ်သက်တဲ့ပုံကိုယ်ကြီးဖြစ်နေတော့သတင်းမီဒီယာသမားတွေဖြစ်နေတော့ဒါသတင်းမီဒီယာဥတွေကအကာအကွယ်ပေးဖို့ပေါ့ဗျာရုံးမှာရှောက်ခဲ့တာပဲဗ
ျဘိုင်မွန်းတက်နေကြနယ်ကသတင်းသမားတွေကိုအခုလိုမျိုးပြင်းထန်နဲ့ပြစ်ဒဏ်ပေးမှုအပေါ်မှာစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်တက်ထွေးကတော့မီဒီယာဥပဒေရှိနေတဲ့အချိန်မှာမီဒီယာဥပဒေအရကျင့်သုံးခြင်းမရှိတဲ့အတွက်တရားရဲ့မန်နိုင်အပေါ်မှာမေးခွန်းထုတ်စီရာအဖြစ်ပြောဆိုလိုက်ပါတယ်
ဘိုင်မွန်းတဲ့နေဂျာနယ်ကသတင်းတော့တွေကိုထောင်နှစ်နှစ်ချလိုက်တာကတော့တော်တော်လေးအော်စရာကောင်းတယ်စိတ်ပျက်ဖို့လည်းတော်တော်ကောင်းတယ်ကျွန်တော်ကိုယ်တိုင်ဒီဘိုင်မွန်းတဲ့နေသတင်းသမားတွေကိုမီဒီယာဥပဒေနဲ့သာအရေးယူတင်ပြအောင်ကျွန်တော်သွားရောက်တက်တည် track ခဲ့ပြီးပါပြီကျွန်တော်တို့ပြီးခဲ့တဲ့တစ်လလောက်ကကျွန်တော်တို့ဥရောပတန်မှန်ကြီးရောနောက်ပြီးနိုင်ငံကတန်တမန်နေနဲ့ပြည်တွင်းမီဒီယာသမားတွေလုပ်တဲ့မီဒီယာကိုကျွန်တော်တို့ development workshop မှာပြန်ကြားရေးဝန်ကြီးကိုယ်တိုင်ကထုတ်ဖော်ပြောခဲ့ကြတာပါ။ပါလီမန်အတည်ပြုပြီးသမဏရေးထိုးထားတဲ့အတွက်မီဒီယာဥပဒေကအသက်ဝင်နေပါပြီ။ဒါကြောင့်မီဒီယာဥပဒေကိုမီဒီယာသမားတိုင်းခံစားမှုရရှိသင့်ပါတယ်လို့ပြောခဲ့ပြီးသားပါ။ အဲ့လိုအုပ်ချုပ်ရေးကဒီတော်သူဝန်ကြီးတွေကဒီလိုပြောတယ်။ညဒီဘက်ကတရားစီရင်ပန်တန်ကတော့ကိုလုတ်ချင်လို့လုတ်တယ်ဆိုတာကမန်တန်တစ်ခုနဲ့တစ်ခုကြားမှာလည်းလင့်မရှိဘူး။တောင်းတဲ့တယောက်ဟိုဝက်တမ်းမဖြစ်ဘူး၊ထိုးနီးသူသာလည်းကျွန်တော်တို့ရေးရယူပြီးတရေရေးသားနေတယ်။ဒီနေရာသမားတွေကိုလည်းမင်းတို့ဥပဒေချိုးဖောင်းရင်အမြဲတမ်းပြစ်ဒဏ်နဲ့သာငါတို့
ပိုင်မွန်တက်နေကြတဲ့သတင်းသမားတွေကိုဇူလိုင်လတုန်းကပုံမှန်9ညပုံမှန်9ကကြီးနဲ့အမှုဖွင့်ခဲ့ပြီးအဲ့ဒီထဲကတင်းရှောင်လာတဲ့ထုတ်ဝေသူတချို့ကိုထိုင်းနိုင်ငံမဲဆောက်မြို့ထိလာရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။အောက်ကလအတွင်းမှာတော့ပုံမှန်900ငါးနဲ့ပြောင်းလဲအမှုဖွင့်ခဲ့ပြီးအခုအခါမှာတော့သူတို့ကိုထောင်ဒဏ်2နှစ်စီချလိုက်တာဖြစ်ပါတယ်။ပုံမှန်900ငါးခါခွေးဟာငွေဒဏ်တ
ထိုင်းချေဆိုင်သတင်းတော့မအေးမှာပြောပြသွားတာဖြစ်ပါတယ်ရှင်ထိုင်းချေဆိုင်သတင်းတော့မအေးမှာပြောပြသွားတာဖြစ်ပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းကိုမပြောခင်မှာအခုတခါတော့တန်ဇာရဒုဖို့ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ် မြန်မာနိုင်ငံကတရားစာရဒုဖို့ရေးလုပ်ငန်းတွေမှာလာရောက်ယင်းနှိမ့်ညွန့်နှံကြတဲ့နိုင်ငံသားကုမ္ပဏီနဲ့ပတ်သက်လို့မြန်မာအရက်ဖတ်လူအဖွဲ့အစည်းတွေလေ့လာဆန်းစစ်နိုင်ခွင့်အပိုင်းကိုဒီမနေ့ကနေပြီးတော့မှဆွေးနွေးခဲ့ကြပါတယ်မြန်မာအစိုးရနဲ့နိုင်ငံသားကုမ္ပဏီတွေကြားငွေကြေးပိုင်းဆက်သွယ်ဆောင်ရွက်မှုတွေမှာပွင့်လင်းမြင်သာမှုနဲ့နိုင်ငံတကာစံချိန်စံညွှန်းအတိုင်းလိုက်နာဆောင်
လုပ်ငန်းပွင့်လင်းမြင်သာမှုစောင့်ကြည့်ရေးအဖွဲ့ EIDI ရဲ့ဗဟုအဖွဲ့ဝင်နိုင်ငံများဆွေးနွေးပွဲအပြီးအော်တိုဝါ16ဒီကနေ့မှာတော့နိုင်ငံသားကုမ္ပဏီတွေကမြန်မာနိုင်ငံမှာတယံဇာတဒူးဖော်တဲ့လုပ်ငန်းကိုအရက်ဖက်လူအဖွဲ့အစည်းတွေပါဝင်ဆန်းစစ်နိုင်ခွင့်နဲ့ပတ်သက်လို့ဆွေးနွေးကြတာဖြစ်ကြောင်းစိန်လန်းအမိမြေ EcoDev အဖွဲ့ဒါရိုက်တာဦးဝင်းမျိုးသူကရှင်းပြပါတယ်
။သူကပဲဖြစ်ဖြစ်ကုမ္ပဏီကပဲဖြစ်ဖြစ်စင်စရာတွေပြုစုတဲ့အခါမှာအဲစင်စရာတွေဘလောက်မှန်ကန်လဲဆိုတာဒါရက်ဖက်လူအဖွဲ့အစည်းတွေကသူတို့ကဒါဝင်ရောက်လေ့လာနိုင်စွမ်းရှိဖို့လိုတာ哦။အင်းမရှိအင်းမရှိရေးဖြစ်နေတာပေါ့ဗျာ။ဒီနံပိုင်လိုင်းကဒေါ်လာ25တန်းပေးတယ်ပြောတယ်အဲဒေါ်လာ25တန်းဘယ်ကိုပေးတာလဲသူ့ရဲ့ဘယ်ဌာနကိုပေးတာလဲဒေသခံအာဏာပိုင်ကိုပေးတာလားအဲ့ဒါတွေရောရွာတွေရောက်ရလားဆိုတော့ဒါမျိုးကိစ္စတွေပါကုမ္ပဏီရဲ့အသုံးစရာကိစ္စတွေပါပါလာတော့ဗျာ
ရေနံတဘာဝတန်ွေဒူးပေါ်ကြီးနဲ့အချားမြေအောက်တယံဇာတတူးကြမဲ့ကုမ္ပဏီတွေက signature bonus လို့ခေါ်တဲ့လုပ်ပိုင်ခွင့်သဘောတူစာချုပ်အတွက်အပူဆောင်ပေးငွေကိုမြန်မာအာဏာပိုင်နေထံပေးတာကအစလုပ်ငန်းလေပတ်နေချိန်အထိဘယ်လောက်ပွင့်လင်းမြင်သာမှုရှိသလဲဆိုတာဟာအင်မတန်အရေးကြီးတယ်လို့ဦးဝင်းမျိုးသူကထောက်ပြပါတယ်
။ဟိုစာချုပ်ထုတ်တယ်ဆိုရင်ဒါ signature bonus ဆိုတာပေးတယ်လေ။အရင်တော့တူးတိောက်ရဲ့အိတ်ထဲဝင်သွားတာဟုတ်လား။သူကဒီ signature bonus ကရောပေတဲ့ဝင်တာလဲပေါ့။စိုးရအကောင့်နဲ့ဝင်တာလားပေါ့။ဒါမျိုးတွေပါ။ဒီပိုင်လိုင်းဖြတ်တယ်ဆိုရင်ညေကွန်ကသူတို့အုပ်ချုပ်ရေးတဲ့ကိုသွားတယ်။အစာဦးကတွေနောက်ကျန်လက်စစ်ကတွေရေဘိုးတွေက municipal ကိုသွားတယ်။ရောင်းမဲ့ကုန်နဲ့အမြတ်ခွန်ကြတော့အကုန်သိဌာနကိုသွားတယ်နောက်တစ်ခုကအလိုင်းတွေလုတ်ခွင့် royalty fee ပေါ့ဗျာအဲ့ဒါကြတော့ MOG ကိုသွားတယ်သွားတော့စိုးရကိုထင်အခုဘယ်နေရာနေမှာဘယ်လိုသွားလဲဆိုတာကမသိဘူးဖြစ်နေတာကုမ္ပဏီတွေကလည်းရောပေါင်းပြီးတော့သူကဆင်းကြလိုက်တယ်အဲ့ဒါမှအခုနှုတ်ချလိုက်တယ်ဒါမဲ့ဈေးနေပြောင်းနေတာမျိုးတွေဖြစ်တတ်တာဟုတ်ဗျာနော် data ကန်နေအတွက်ကတော့သူတို့ပြောထားတဲ့အတိုင်းရောငွေကို300လားပေါ့ကိုယ့်ရဲ့ငွေရောမှန်ရလားပေါ့ဒါမျိုးတွေပေါ့ဗျာ
ဒီလိုပွင့်လင်းမြင်သာမှုရှိမှသာနိုင်ငံတကာအဆင့်ကုမ္ပဏီကြီးတွေလာရောက်ရင်းနှီးမြှုပ်နှံမှာဖြစ်တယ်လို့ပြည်သူတွေအတွက်လည်းအကျိုးရှိနိုင်မှာဖြစ်တယ်လို့ဦးဝင်းမျိုးသူကဆိုပါတယ်
။အဲ့တော့ပွင့်လင်းမြင်သာမှုမရှိတဲ့အခါကျတော့ဒါအောက်ကျင်းနဲ့ထိုးတဲ့ကောင်နဲ့ကလင်ကချင်းလုပ်တဲ့ကောင်နဲ့ကျတော့စီးပွားရေးကပုံပြက်တာပေါ့လက်ပိတ်လိုက်ယူတွေလည်းများတာပေါ့အဲ့တော့တကယ်ကောင်းတဲ့ကုမ္ပဏီကြီးနိုင်ငံတကာကုမ္ပဏီကြီးတွေကလာပြီးရင်းနှီးမြှုပ်နှံမှုကြတော့ခက်ခဲမှုရှိတာပေါ့နော်။အဲ့တော့ဒါကြောင့်တရုတ်ကုမ္ပဏီတွေဒါမှမဟုတ်အာရှကုမ္ပဏီရဲ့လို့အပေါ်ပေါ်လောလောတွေပေါ့ဗျာဒါတွေကပဲအဲ့လိုဝင်ပြီးတော့အချောင်နှိုက်နေရတယ်အဲ့ဒီကလည်းမြင်လာတဲ့ဟောပါဝင်ရှင်လည်းပိုပြက်တဲ့ဒေသခံတွေလည်းမြင်လာတာရှိတာပေါ့ဗျာနော်ဟောလေဗရောင်းကအတင်ကန်းစာပေါ့ဗျာဒါမျိုးတွေပေါ့
တယံဇာနာဒူးဖော်ရေးလုပ်ငန်းပွင့်လင်းမြင်သာမှုစောင့်ကြည့်အဖွဲ့ EIDI ထဲမှာအဖွဲ့ဝင်48နိုင်ငံရှိပြီး2013ခုနှစ်မက္ကဆီကိုနိုင်ငံမှာကျင်းပတဲ့ဗဟုအဖွဲ့ဝင်နိုင်ငံများအစည်းအဝေးပွဲမှာမြန်မာနိုင်ငံကိုယာယီအဖွဲ့ဝင်နိုင်ငံအဖြစ်လက်ခံခဲ့တာပါ2015စက်တင်ဘာလကျရင်မြန်မာနိုင်ငံနဲ့ဆိုင်တဲ့အစည်းအဝေးခန်းစာကိုတင်သွင်းရမှာဖြစ်ပြီးဘယ်လောက်ထိပွင့်လင်းမြင်သာမှုရှိသလဲဆိုတာကိုနိုင်ငံတကာကစစ်ဆေးကြမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါပြည်တွင်းငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်တိုင်းရင်းသားလက်နက်ကိုင်အနေနဲ့မြန်မာအစိုးရတပ်ကြားစီးတင်းမမှုတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်မှာစိုးရိမ်ရတယ်လို့ UNFCA ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကပြော ပြောလိုက်ပါတယ်မြန်မာအစိုးရအနေနဲ့တိုင်းသားလက်နက်ကိုင်တွေပေါ်မှာဆေးရကြက်ကင်မှုကြိုးစားနေတယ်လို့လည်း UNFPA ကရှုမြင်နေပါတယ်နိုင်ငံရေးကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကချင်ပြည်နယ်ရှမ်းပြည်နယ်တွင်မြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားသိမ်းမာနေတဲ့စစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ပေါ် UNFC ကညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေအောက်တိုဘာ15ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ် UNFC အနေနဲ့အခုလိုကြေညာချက်ထုတ်ပြန်ရတဲ့အကြောင်းရင်းကတော့အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာကနေ VOA ကိုခုလိုပြောပါတယ်
အဲ့လိုတိုက်ပွဲတွေကအရင်ကညှိနေတဲ့နေရာတွေမှာအခုကတိုက်ပွဲတွေဆက်ပြီးပြင်းထန်လာတဲ့နေရာမျိုးမှာကျွန်တော်တို့ရဲ့ဒီငင်းချမ်းရေးလုပ်ငန်းစဉ်ကြီးကိုထိခိုက်ပြက်ပြားသွားမှာကိုစိုးရိမ်နေရ။အဲဒါကြောင့်ဒါကိုအချိန်မီထိသိမ့်နိုင်ဖို့ပေါ့လေ။နောက်ဒီသမ္မတဦးတင်စိန်လက်ထက်မှာဒီနိုင်ငံရေးဆွေးနွေးပွဲကိစ္စကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လမ်းပွင့်လာတဲ့နေသားမျိုးမှာဒီလုပ်ငန်းစဉ်ကိုကျွန်တော်တို့ကတော့ထိထိရောက်ရောက်အကောင်အထည်ဖော်ချင်တယ်
ပြီးခဲ့တဲ့စက်တင်ဘာလကနေအောက်တိုဘာလထိမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကန်တပ်ဖွဲ့တွေရဲမှတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေခဲ့ပါတယ်။စက်တင်ဘာလ22ရက်နေ့ကနေ25ရက်နေ့ထိရန်ကုန်မြို့မှာကျင်းပခဲ့တဲ့တပြည်လုံးအပြစ်ခံရစေးရေးညှိနှိုင်းဆောင်ရွက်ရေးဖွဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့တွေ့ဆုံမှုမှာတနင်္ဂနွေလုံးအပြစ်ခံရစေးရေးအချော့သတ်မှုကြမ်းရရှိဖို့တွေ့ဆုံဆွေးနွေးခဲ့ပြီးတပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုတော့သဘောတူညီချက်မရရှိခဲ့ပါဘူး။အခုလိုတိုင်းနာဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတာလဲမြန်မာစစ်သားကနေစစ်ရေးရအကြက်ကင်မှုတခုလို့နဟန္တာကနေပြောပါတယ
်အဓိကအဖြစ်ပေါ့လေနိုင်ငံရေးရဒီပြည်လည်မှုရနေတဲ့အနေအထားကိုတစ်ဖက်ကပို့ပြီးတော့မှပြည်လည်မှုမရအောင်ပေါ့ဗျာနည်းနည်းသက်ပေါင်းဆောင်ကနေတင်းကျပ်လာတဲ့သဘောလို့ပဲကျွန်တော်တို့အမြင်တယ်ဗျာအဓိကအဖြစ်တစ်ဖက်ကနေကျွန်တော်တို့ကိုပြန်လဲပြီးတော့မှချုပ်ကိုက်လာတဲ့သဘောပေါ့ဗျာ
ရှမ်းပြည်တောင်ပိုင်းကြည်တိမြို့နယ်တွင်မြန်မာစစ်တပ်ကနေ SSPP SSA ရဲ့တာဘာဆောင်တပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်နေခဲ့ပါတယ်။အောက်တိုဘာလ3ရက်နေ့ကနေ6ရက်နေ့ထိဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်တေဆုံးမှုရှိခဲ့တယ်လို့ဒေသခံရွာသားတွေလည်းလက်နက်ကြီးထိမှန်လို့တေဆုံးမှုဖြစ်ပွားခဲ့ပါတယ်။ဒါ့အပြင်ဒီမိုကရေစီအကျိုးပြုကရင်သမတော် TGPA နဲ့လည်းအောက်တိုဘာလ10ရက်နေ့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကော့ကရိတ်မြဝတီကလန်ပီဒေါနာတောင်ပေါ်မှာရှိတဲ့အလဲပူရဲစခန်းကြီးမှာလက်နက်ကြီးတွေကျခဲ့လို့လူလေးဦးတေဆုံးခဲ့ပြီး၁၀ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ26ရက်နေ့ကနေစက်တင်ဘာလ29ရက်နေ့ထိမွန်ပြည်နယ်ကြိုက်မြို့မြို့နယ်နဲ့ကရင်ပြည်နယ်မြောက်သီမြို့နယ်ကော့ကရိတ်မြို့နယ်တွေမှာရက်စက်တိုက်ဆိုသလို DGPA နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အလားတူကချင်ပြည်နယ်ဖားကန့်ချေဆိုင်မြန်မာစစ်တပ်တပ်မ66ကနေကချင်လူမျိုးရေးအဖွဲ့ KIA ရဲ့တပ်မ2လောက်ခန့်တိုက်ရင်6တပ်စခန်းကိုစုခွာပေးဖို့တောင်းဆိုခဲ့တယ်လို့တနိုင်းနဲ့မန်စီမြို့နယ်ဘက်မှာစစ်ရင်အားတွေတိုးချဲ့ထားတဲ့အတွက်နောက်ပတ်ကြမ်းမှာစစ်ရေးသိမ်းမှမှုတွေရှိနေပါတယ်မြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်ဖြစ်ပေါ်နေတဲ့ပြဿနာတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လိုတယ်လို့နဟန္တာကလည်းခုလိုပြောပါတယ
်ကျွန်တော်နိုင်ငံမှာပေါ့ဗျာဖြစ်ရှိနေတဲ့ဒီပြည်တွင်းစစ်ကြီးကိုလက်နက်အားကိုးပြီးတော့တိုက်ပွဲနည်းနဲ့ပဲဖြေရှင်းလာတာအခုကနှစ်ပေါင်း66နှစ်ရှိနေပြီဗျာနော်ပြည်လည်းနိုင်ငံအကြောင်းရှိဘူးတာကိုတင်ကန်းစာယူပြီးတော့ပေါ့ဗျာအကောင်းဆုံးနည်းနဲ့နိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ပေါ့လေလူမျိုးပေါင်းစုံနဲ့စုပေါင်းနေတိုင်းနဲ့နိုင်ငံမှာအေးချမ်းဖို့ဆိုတော့တန်တူမှုမရှိဖို့လို့တဲ့ဒါကိုကျွန်တော်တောင်းဆိုတဲ့အားကိုအဲ့ဒါကိုလက်မခံဒါကိုညှင်းပယ်ပြီးတော့မှအပေါ်စီးရရတယ်လို့ခင်အားနဲ့ပဲအဆုံးဖြတ်ပေးနေရင်ကျွန်တော်နိုင်ငံတိထက်တောင်ပို့ပြီးတော့ဒုက္ခများစွာနိုင်တယ်လို့ကျွန်တော်တို့ကမြင်တယ
် UNSC အနေနဲ့ကတော့မြန်မာဆိုရပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့အပြစ်ခံရစေးရေးတွေ့ဆုံညှိနှိုင်းဆွေးနွေးနေတာအတော်တန်ခရီးရောက်နေတဲ့အတွက်အခုလိုစစ်ရေးသိမ်းမှမှုဖြစ်နေတဲ့အခြေအနေပေါ်ငြိမ်းချမ်းရေးအတွက်အဟန့်သားဖြစ်မှာကိုစိုးရိမ်တယ်လို့ UNSC ထုတ်ပြန်ချက်သက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာတပ်မတော်ဘက်ကတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေတာကိုရပ်တန့်ပေးဖို့နဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးကနေစစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်တိတ်ဆုံဆွေးနွေးညှိနှိုင်းအဖြေရှာဖို့ကိုလည်းကြေညာချက်သက်မှာတိုက်တွန်းထားပါတယ်။အခုလိုကရင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်ဘက်မှာဖြစ်ပွားနေတဲ့စစ်ရေးသိမ်းမှနေမှုနဲ့ပတ်သက်ပြီး